Pfizer company ကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးရီကို American နိုင်ငံတဝန်းကိုစတင်ပို့ဆောင်ဖြန့်ဖြူးတော့မှာဖြစ်ပါတယ်။ Pfizer ဆေးကုမ္ပဏီဆက်ယုံတရှိယာ Michigan ပြည်နယ် Kalamazoo မြို့ကနေအစမတန်အေးခဲ့တဲ့ရေခဲဘုံတွေနဲ့နိုင်ငံတဝန်းကကာကွယ်ဆေးဖြန့်ဖြူးထိုးနိုင်ရေးအချက်အချာကြားတဲ့နေရာတွေကိုစတင်ပြီးတော့ပို့ဆောင်တော့မှာပါ။American တဝန်း COVID-19 ကြောင့်သေဆုံးသူ3သိန်းနီးပါးရှိလာခြင်းအစောဆုံးတနင်္လာနေ့မှာကာကွယ်ဆေးထိုးနှံမှုကိုစတင်မှာဖြစ်ပါတယ်။ကာကွယ်ဆေးပို့ဆောင်ဖြန့်ဖြူးတဲ့ကုမ္ပဏီတွေကနိုင်ငံတဝန်းကကာကွယ်ဆေးတူလောင်ရနေရာ150နီးပါးစီကိုကနဦးစတင်ပို့ဆောင်ပေးလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကာကွယ်ဆေးတီထွင်ထုတ်လုပ်မှုအစီအစဉ်တရက်ဖြစ်တဲ့ Operation Red Speak ကိုဦးဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Parner ကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျန်တဲ့နေရာ450လောက်ကိုတော့ကာကွယ်ဆေးဗုဒ္ဓဟူးနေ့အရောက်ပို့ပေးမယ်လို့လည်းသူကပြောပါတယ်။ပထမဆုံးကာကွယ်ထိုးဆေးနှစ်တသမ6တန်းကိုကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးဂီဟာရီမှာနေထိုင်သူလူကြီးတွေကိုထိုးပေးမှာဖြစ်ပါတယ်။တူးချင်းစီကိုသတင်းပတ်3ပတ်ခွဲပြီးတော့2ချိန်ထိုးပေးမှာလည်းဖြစ်ပါတယ်ရှင်။